2022ခုနှစ်အတွင်းနိုင်ငံတော်တော်များများမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေစံချိန်တင်အောင်တိုးလာခဲ့တယ်လို့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ Global Peace Index ကမ္ဘာတဝန်းငြိမ်းချမ်းရေးမှတ်တမ်းတင်တဲ့အညွှန်းကိမ်းမှာဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လွန်ခဲ့တဲ့ခုနှစ်နှစ်အတွင်းပထမဆုံးအကြိမ်အဖြစ်ငြိမ်းချမ်းမှုရော့ကျတဲ့အဖြစ်ကိုကြုံတွေ့နေရတယ်လို့ပြောပါတယ်။ VOA သတင်းတောက် Jesus Man Uni ကသတင်းပေးပို့ထားတာကိုဒေါခင်စိုးဝင်းကပြပြပေးပါလိမ့်မယ်။
Global Peace Index ကမ္ဘာတဝန်းငြိမ်းချမ်းရေးမှတ်တမ်းတင်တဲ့အစီအခံစာဟာပဋိပက္ခဖြစ်ပွားနေတဲ့နိုင်ငံတွေရဲ့အဆင့်ကိုမှတ်တမ်းတင်ထားသလိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကြောင့်ကမ္ဘာစီးပွားရေးမှာဒေါ်လာတန်ပေါင်း 14.3 ထရီလီယံမျက်နှာဆုံးရှုံးခဲ့ရတာကိုဖော်ပြထားပါတယ်။ American ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းမှာအကြမ်းဖက်တိုက်ခိုက်မှုတွေမတည်ငြိမ်မှုတွေအစိုးရတွေအပေါ်မကျေနပ်လို့ဒေါသထွက်ရုံရင်းဆန့်ကပ်မှုတွေကြောင့်တည်ဆုံနေတဲ့ရုပ်အလောင်းတွေဟာမရေမတွက်နိုင်အောင်များပြားခဲ့ပြီးတော့မနှစ်ကတစ်နှစ်ထဲမှာပဲစီးပွားရေးအရာလဲဒေါ်လာတန်ပေါင်းထရီလီယံတွေနဲ့ချီပြီးဆုံးရှုံးနစ်နာခဲ့ရပါတယ်။ကမ္ဘာငြိမ်းချမ်းရေးဟာ2016ခုနှစ်မှာမဆိုသလောက်တိုးတက်မှုရှိခဲ့တယ်ဆိုပေမဲ့ပဋိပက္ခတွေကြောင့်ဆယ်နှစ်ဆက်တိုက်ဆိုသလိုငြိမ်းချမ်းမှုယိုယွင်းလာတာတွေ့ရတယ်လို့ကမ္ဘာငြိမ်းချမ်းရေးအညွှန်းကိန်းအစီရင်ခံစာကမှတ်တမ်းတင်ထားပါတယ်။ကမ္ဘာနိုင်ငံတွေရဲ့ပဋိပက္ခတွေနဲ့လူညုံရေးအခြေအနေအဆင့်ဆင့်ကိုနှစ်စဉ်မှတ်တမ်းပြုစုပြီးတော့အစီရင်ခံစာထုတ်ပြန်နေတာဖြစ်တယ်လို့စီးပွားရေးနဲ့ငြိမ်းချမ်းရေးသုတေသနဌာနရဲ့ညွှန်ကြားရေးမှူးMichelle Breslauer ကပြောပါတယ်
Now even though peace
ကမ္ဘာတဝန်းငြိမ်းချမ်းရေးဟာအခုအချိန်မှာတိုးတက်လာတဲ့ဆိုပေမဲ့ဥပမာဒီအမေရိကန်ပြည်အောင်စုမှာငြိမ်းချမ်းမှုကျဆင်းလာတာကိုတွေ့ရပါတယ်အရှေ့လယ်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းမှာလည်းငြိမ်းချမ်းမှုကဆက်ပြီးတော့ယိုယွင်းနေတာပါငြိမ်းချမ်းမှုအရှိဆုံးနိုင်ငံတွေနဲ့မငြိမ်းချမ်းဆုံးနိုင်ငံတွေအကြားမညီမျှမှုအဆင့်ကပိုတိုးလာတာကိုတွေ့ရပါတယ်ဆိုလိုတာကတော့ကမ္ဘာတဝန်းငြိမ်းချမ်းမှုကွာဟချက်ကအတော်လေးကျေပြတ်နေတဲ့သဘောပါပဲရှင့်
2016ခုနှစ်က American သမ္မတရွေးကောက်ပြီးပြီးကြတဲ့ကောနိုင်ငံရေးအမြင်ကွဲပြားမှုတွေရဲတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်ခဲ့တဲ့တည်ဆုံမှုတွေကြောင့်ဖြစ်ပေါ်နေတဲ့တင်းမာမှုတွေနောက်လူသတ်မှုတွေအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုအဖြစ်အပျက်တွေကြောင့်မလို့ American တခွင်ငြိမ်းချမ်းမှုကျဆင်းနေတာဖြစ်တယ်လို့Michelle Breslauer ကတုံ့တက်ပါတယ်
။ The US fell by 11 places. It's now
တကယ်တော့ American ပြည်အတွင်းပြည်ပခါတွေကိုတုံ့တက်ချက်အရငြိမ်းချမ်းမှုအဆင့်ဟာအခု163အနက်မှာ114ဖြစ်သွားပြီးတော့17ဆင့်ရော့ကျသွားတာဖြစ်ပါတယ်။ American လူပေါင်းတိုင်ဝမ်ကြားမှာနိုင်ငံရေးအမြင်ကွဲပြားမှုတွေဆန္ဒပြတာတွေနောက်ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ကိုင်တွယ်မှုတွေကြောင့်လူမဲတွေကိုအကာအကွယ်ပေးဖို့ဆန္ဒပြမှုတွေကြည်ကြဲဖြစ်ပျက်ဖြစ်နေတာတွေကြောင့်လည်းငြိမ်းချမ်းမှုအဆင့်ရော့ကျခဲ့တာဖြစ်ပါတယ်။
နိုင်ငံ23နိုင်ငံမှာတော့အကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုတွေမှတ်တမ်းတင်ရလောက်အောင်တိုးလာတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဥရောပတခွင်ကတော့အငြင်းကြမ်းဆုံးအခြေအနေမှာရှိနေတယ်ဆိုပေမဲ့လည်းပြင်သစ်ဘယ်ဂျီယမ်နဲ့ဗြိတိန်နိုင်ငံတွေမှာအကြမ်းဖက်ဝါဒဆွဲတိုက်ခတ်ခံခဲ့ရတာတွေရှိတာကြောင့်သိသာတဲ့ရိုက်ခတ်မှုတွေရှိပါတယ်။ Syria နိုင်ငံကတော့ငါးနှစ်ဆက်တိုက်ဆိုသလိုမငြင်းကြမ်းဆုံးနိုင်ငံအဆင့်အဖြစ်နဲ့ရပ်တည်နေဆဲဖြစ်ပါတယ်။မြန်မာနိုင်ငံကတော့အာရှနဲ့ပစိဖိတ်ဒေသတခွင်19နိုင်ငံအနက်ငြိမ်းချမ်းမှုအဆင့်15မှာရှိနေပြီးတော့ကမ္ဘာတဝန်းအနေနဲ့တော့နိုင်ငံ163နိုင်ငံအနက်အဆင့်104မှာမှတ်တမ်းတင်ခံရပါတယ်။2015ခုနှစ်ရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အရက်သားအစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းအကြမ်းဖက်ဆန္ဒပြတာတွေရော့ပါသွားသလိုနိုင်ငံရေးအရာအထက်အလျောက်တည်ငြိမ်လာခဲ့ပြီးမြင့်တိုင်းရင်းသားဒေသတွေမှာစစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်တွေအကြားတိုက်ခိုက်မှုတွေကတော့ရှိနေသေးပါပဲလို့ American အခြေစိုက်ကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့စီးပွားရေးသုတေသနဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။